မြန်မာနိုင်ငံကလူနည်းစုရိုးရင်းဂျာမော့စတင်နေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုအမေရိကန်ပြည်အစိုးရအနေနဲ့မေ့လျော့ထားမှာမဟုတ်ပဲဒီအတွက်တာဝန်ယူတာဝန်ခံမှုမြန်မာစိုးရိမ်ကိုတိုက်တွန်းကြောင်းအမေရိကန်ထူးထောင်မှုမိုက်ပင်းစ်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကနေရိုးရင်းဂျာ9သိန်းကျော်အိနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရတဲ့အခြေအနေနဲ့ဆက်ဆက်ပြီးတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်လေးကိုအမေရိကန်ကအရေးယူခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါရိုးရင်းဂျာတွေပေါ်ဖိနှိပ်မှုတွေဖမ်းဆီးမှုတွေကိုထောက်ပြပြီးအစည်းအဝေးဘက်မှတက်ရောက်နေတဲ့လူငယ်ရိုးရင်းဂျာအမျိုးသမီးမဝဝေနုကိုလည်းချီးကျူးဂုဏ်ပြုခဲ့ပါတယ်သမနာထရန်ဆူရလက်ထက်မှာကဘာတဝမ်ဘာသာရေးလက်ခွင့်ဦးစားပေးဖြစ်ဆောင်နေပြီးကဘာတဝမ်ကဘာသာရေးဖိနှိပ်ခံရသူတွေနဲ့ဖိနှိပ်မှုတွေကိုအမေရိကန်ပြည်အစိုးရအနေနဲ့အရေးယူကောင်းတွယ်ဆောင်ရွက်နေကြောင်းလည်းတူသမနာပန့်စ်ကပြောဆိုခဲ့ပါတယ်ဒီအတွက်တိုးတက်အောင်မြင်မှုတချို့ရှိပေမဲ့လုံဆောင်စရာတွေအများကြီးကျန်နေသေးကြောင်းလည်းပြောဆိုသွားပါတယ်အီရန်တူရကီဗင်နီဇွဲလားကဘာသာရေးဖိနှိပ်မှုတွေကိုအမေရိကန်ပြည်အစိုးရအနေနဲ့ဘလို့အရေးယူကူညီဆောင်ရွက်မှုပွင့်နေတယ်ဆိုတာတွေကိုလည်းပြောဆိုသွားခဲ့တာပါတူသမနာမိုက်ပင့်စ်ကဘာသာရေးလက်ခွင့်ကိုအမေရိကန်နိုင်ငံခြားရေးမှူးဝါဒရဲ့ဦးစားပေးတဲ့အနေနဲ့ဦးစီးဦးဆောင်ပြုနေသူတူလည်းဖြစ်ပါတယ်အမေရိကန်ကဦးဆောင်ကျင်းပတဲ့ဘာသာရေးလက်ခွင့်ဆိုင်ရာဝန်ကြီးအဆင့်နိုင်ငံတကာအစည်းအဝေးမှာမကြာသေးခင်ကပဲအချိန်ကပဲတူတမလာကပြောဆိုသွားခဲ့တာပါမနေ့တုန်းကတော့မြန်မာပြည်ကကချင်းနဲ့ရိုဂျာကိုစရီပါဝင်ကဘာတဝမ်ကဘာသာရေးဖိနှိပ်ခံရသူ28ဦးကိုတမလာတော်နဲ့ထွန်းကအင်ဗီရိုမှာလက်ခံတွေ့ဆုံပြီးသူတို့ကြုံရတဲ့ဖြစ်ဖြစ်တွေကိုလည်းလက်ခံနားထောင်ခဲ့ကြပါတယ်